ပတ်တော့ SC ရင်းနှီးဘယ်လိုသင်လဲဆိုတာကိုပြန်ပြောပြချင်တာပါ SC ကောင်းစဉ်ကကျွန်ုပ်တို့ရဲ့အကြောင်းအဲ့ဒီလိုပဲထားပါတော့နမူနာအားဖြင့်ပြောမယ်ဆိုရင်ဆရာတယောက်ကပုံသဏ္ဍာန်အားဖြင့်ကျွန်ုပ်တို့ရဲ့အကြောင်းကိုရေးရမယ်ဆိုတာနဲ့ကလေးတွေမျက်စီတဲ့ဘာကိုတန်းပေါ်မလဲသူတို့ကတော့သူတို့တက်နေတဲ့အကြောင်းကိုပဲပေါ်ကြမှာပေါ့ဟုတ်ပါပြီဒါပေမဲ့ SC တွေကိုအလွတ်ကျက်ပြီးတော့ဖြေတာအားပေးခံရတဲ့တကယ်ကိုအားကောင်းမောင်းတန်ဖြစ်ခဲ့တဲ့ခစ်ကြီးကိုကြော်ပြီးတော့ဆရာတယောက်ရဲ့တင်ကြားမှုကိုပြောပြချင်တာပါဆရာကပြောတယ်ကဲငါတို့အကြောင်းကိုအစီအစဉ်ကြတော့မယ်တဲ့ဟောဒီမှာကြည်ပါလို့ပြောပြီးတော့တင်မုံကြီးပေါ်မှာအဆက်တစ်ဆက်ချပါတယ်အလဲလောက်မှာပေါ့အဲ့ဒီအဆက်ဘေးမှာဆက်ဝိုင်းလေးဆွဲလိုက်ပါတယ်ပြီးတာနဲ့ကလေးတယောက်ကိုမတ်တက်ရခိုင်းပြီးတော့ကဲပြောစမ်းပါအောင်ကလေးရဲ့မင်းရဲ့အိမ်ကဒီအကြောင်းရဲ့ဘယ်အရမှရှိတယ်လဲစသဖြင့်မေးပါတော့တယ်အကဲပြောပါတော့အရှိမြောက်အဲ့မှာရှိတယ်အဲ့ရနေပြီးတော့မင်းအိမ်ကနေထွက်လာပြီဆိုပြီးတော့ဆရာကမြေပြူခဲလေးကိုခလေးပြောတဲ့အတိုင်းလမ်းကလေးတွေကိုကြွေကဝိုက်ကညာကြွေကဘယ်ဝိုက်ကနဲ့ကျောင်းကိုရောက်အောင်လာတာကိုမြေပြူခဲနဲ့ဆွဲပြပါတယ်အဲ့တော့မင်းဘာတွေကိုဖြတ်ခဲ့ရလဲမင်းဘာအဆောက်အုံထင်ရှားတာတွေကိုမှတ်မိတယ်လဲစသဖြင့်ခလေးကိုမေးတဲ့အခါမှာခလေးကသူ့မျက်စီထဲမြင်ခဲ့သမျှကိုပြောပြပါတယ်ဒီလောက်ဆိုရင်တော့အနည်းဆုံးပေါ့လေအရကျောင်းရဲ့အရရှိမျက်နှာရှိခုမှရှိတဲ့ကလေးတွေကိုခေါ်ပြီးတော့ကျောင်းကိုလာတဲ့လမ်းတွေကိုရေးခိုင်းနေပြီဆိုတာကိုအရင်တွေ့ရပါလိမ့်မယ်အခုပြောနေတဲ့အထီးကတော့ကျောင်းရဲ့တင်မုန်းကြီးပေါ်မှာဆရာကမြေပြူနဲ့ထောက်ကထောက်ကရွှေ့ကရွှေ့ကနဲ့ရေးနေကြတာပါပဲစာလုံးအခရာတွေချမရေးသေးဘူးပေါ့အဲ့တော့တချို့နေရာတွေမှာအရက်မျက်နှာချင်းနီးစပ်တဲ့လူတွေကသူတို့ပြောပြတဲ့လမ်းတွေကြားတဲ့ကအဆောက်အုံတွေကတချို့နေရာတွေကပုံဆွဲရင်းနဲ့ဆရာကလည်းအရက်ရှင်းမျက်နှာလုံးရောက်ဖူးတာမဟုတ်တော့တချို့တော့ထပ်နေတာပေါ့တချို့တွေလည်းလွဲကုန်ကြရောအဲ့ဒီမှာရည်ကြမောကြနဲ့ပျော်ရှင်နေကြတာကိုကျွန်တော်မြင်ခဲ့ပါတယ်။ဘာပဲဖြစ်ဖြစ်စားတင်နေဆိုတာကိုတင်မမသိတင်နိုင်တာကိုပဲကျွန်တော်ကတော့သဘောကျလာပြီ။အဲပြီးတဲ့ခါကျတော့မှဒီချောင်းကိုတဲ့ဘယ်တော့ကစောက်ခဲ့တာလဲ။အဲ့ဒီမတိုင်ခင်ကဒီချောင်းကြီးမရှိတော့ကဒီနေရာကဘာလဲ။ပြီးတော့ဒီချောင်းကဘယ်သူတွေထွက်ခဲ့လဲ။စသဖြင့်ပေါ့လေဆရာမေးခဲ့တာတွေဟာကျွန်တော်တို့ပုံမှန်ရင်းနေကြအစေးမဟုတ်ဘူးဆိုတာသိရလို့ပို့ပြီးတော့စိတ်ဝင်စားလာတာပါ။အဲ့တော့ဒီเจ้าရဲ့ထူးခြားချက်ပေါ့ဥပမာပြောပါတော့ဗျာဒီเจ้าကနေပြီးတော့အားကစားကိုသူများထက်နာမည်ကြီးသလားအမှုပညာရှင်တွေထွက်သလားဒီเจ้าကနေပြီးတော့နိုင်ငံရေးအမြင်တွေကိုတင်နိုင်ခဲ့သလားစသဖြင့်နောက်တစ်ခါမင်းတို့เจ้าကွာလူတွေကဘလို့ဝေဖန်ကြလဲအဲ့ဒါပြောစမ်းပါအဲ့ဒါတွေကိုပြောရင်းနဲ့တချို့ကလည်းပွင့်ပွင့်လင်းလင်းပေါ့လူတွေရဲ့မကောင်းဝေဖန်ချက်ကအစပြောတဲ့အခါမှာဆရာတွေနဲ့တပည့်တွေနဲ့ထိုင်ပြီးတော့ညင်းနေကြတာဒါကူကတင်ယူနည်းတစ်မျိုးပဲလို့ကျွန်တော်နားလည်နေပါတယ်တကယ်တော့ဒါက SC တဖို့ကိုပဲတင်နေတာပါကျွန်တော်တို့ပုံမှန်ပုံတရားနေဖြစ်တဲ့ဏိဒန်းစာကိုဏိကုံစသဖြင့်ဆရာတခွန်းမှမပြောသေးပါဘူး तू ပြောနေတာကဥပမာဆိုပါတော့အကြောင်းရဲ့အဆောက်အုံနေဆိုပါတော့အချက်၃ချက်ကို तू ကအမြဲတမ်းစဉ်းစားခိုင်းပါတယ်ငကုံမူလတုန်းကဘာတွေရှိခဲ့လဲပြီးတော့မှဘာတွေတိုးချဲ့ခဲ့တာလဲနောက်ထပ်မင်းစိတ်ကြိုက်กว่าဘာတွေထပ်ပြီးတော့တိုးချဲ့မှဖြစ်မှာလဲအလို့အဆုံးအဆောက်အုံကဘလို့အဆောက်အုံမျိုးဖြစ်မှာလဲအဲ့ဒါကိုပြောတာကပိုစိတ်ဝင်စားဖို့ကောင်းလာပါပြီကျွန်တော်တို့ငယ်စဉ်ကတော့ဒီလိုအစေးမျိုးဒီလိုတွေးပါလို့တင် जा ခံခြင်းမရှိလာတော့ဒါကိုကျွန်တော်နှစ်ချိုက်နေတာပေါ့အဲ့တော့ကြောင်းတစ်ကြောင်းမှရှိရမယ်အခြေခံအဆောက်အုံတွေကဘာတွေမရှိမဖြစ်လဲဘာကရှိမှပိုကောင်းတာလဲစသဖြင့်ညင်းရခုံရတာကစာတင်အမှန်မသိပဲနဲ့ကျွန်တော်တို့ကစားနည်းတစ်ခုလိုဖြစ်အောင်လုပ်နိုင်တာကိုဒီဆရာရဲ့စဉ်းစားနိုင်စွမ်းအားထုတ်နိုင်စွမ်းတွေကိုကျွန်တော်သဘောနှစ်ချိုက်မိတာပါအဲ့တော့တချိန်လုံးကဘယ်ဘာသာရက်တည်းတင်တာကိုဒီเจ้าကနာမည်ကြီးလဲအဲ့မှာကလေးတယောက်ကပြောပြပါတယ်သူ့ရဲ့ဟိုအကိုအမတွေလက်ထက်တုန်းကတဲ့ဒီเจ้าကဥမာဆိုပါတော့ biology ကိုတင်တဲ့ဆရာကသိနာမည်ကြီးတယ်အဲ့တော့အဲ့ဒီဒီเจ้าကိုတက်ချင်ကြလို့ biology ကောင်းတယ်ဆိုလို့ဒီเจ้าမှာတချို့ဆိုရင်ခိုးပြီးတော့ဒီเจ้าသားမဟုတ်ဘဲနဲ့လာတက်တာအထိရှိတယ်ဆိုတာအစပြောကြတာပေါ့နောက်တော့အဲ့ဆရာဘယ်ရောက်သွားလဲကျူရှင်ဆရာဖြစ်သွားတယ်စတဲ့အဖြစ်မှာဘေးချော်ထွက်သွားတဲ့အထိစိတ်ဝင်စားလာကြတာကိုတွေ့ပါတယ်ဘယ်လိုပင်ဆိုစီပေါ့လေကျွန်တော်တို့ edit လုပ်နိုင်တဲ့တီးဖြတ်နိုင်တဲ့ပညာကိုလည်းဆရာကပြောပါတယ်ဒီเจ้าရဲ့ဟိုဘာသာရဆိုင်ရာတွေမှာအားနည်းတာတွေလည်းဗကတိအတိုင်းเจ้าသားတွေကပြောခွင့်ရှိတယ်ပြီးတော့မှဆရာဆက်မိတာကเจ้าထဲမှာတဲ့လှုပ်ရှားမှုတွေမင်းတို့သတိထားမိတဲ့လှုပ်ရှားမှုတွေကဘာတွေလဲဥမာပါဗျာနိုင်ငံကစာဆောင်ပေါ့ဒါမှမဟုတ်ရင်เจ้าရဲ့ orchestra တီးဝိုင်းပေါ့ဒါမှမဟုတ်ရင်เจ้าရဲ့အားကစားအဖွဲ့ပေါ့အဲ့ဒါတွေကဘယ်ကောင်အားနည်းချက်အတားချက်ဘလို့ရှိလဲအဲ့ဒီကနေပြီးထင်ရှားတဲ့လူတွေဘလို့ထွက်လာသလဲစသဖြင့်ဆရာကမေးလိုက်တပည့်တွေကဖြေလိုက်မှတ်စုရေးလိုက်ပြီးတဲ့အခါကျမှမင်းတို့စိတ်ကြိုက်အဲ့ဒီအစေးကိုစီကစင်ကရေးကြပေတော့လို့ဆရာကလှုပ်ပေးတာပါကျွန်တော်ကတော့အဓိကဒီမှာတယောက်ထဲထိုင်ရေးနေတာတက်စားရင်ရှုထောင့်ပေါင်းစုံကနေပြီးတော့ဝိုင်းစင်းစားရိုင်းနဲ့ ဝေးစားလာတာပွင့်ဖူးလာတာတွေကိုမြင်လို့ဒီလိုသင်္นีမျိုးဆိုရင်တော့ပျော်စရာကောင်းလေစွာလို့တွေးမိနေတာပါ